ဆိုရနိုင်ငံခါတူးမြို့တော်မှာလည်းဒီနေ့မှာစစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေပြီးတော့လူတွေထောင်နဲ့ချီပြီးတော့တိုက်ပွဲတွေကြားကနေထွက်ပြေးနေကြပါတယ်။ဒီတိုက်ပွဲတွေကပြည်တွင်းစစ်အပြေးအဝါဖြစ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ဆူဒန်ဝန်ကြီးချုပ်ဟောင်းကတော့သတိပေးလိုက်ပါတယ်။ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေကြားမှာဒီနေ့အကုန်အထိတရားဝင်အပြစ်ခတ်ရက်စဲထားတယ်ဆိုပေမဲ့လည်းခါတူးမြို့မှာတော့တိုက်ပွဲတွေဆက်ဖြစ်နေပြီးတော့အခုဆိုရင်သတင်းပတ်၃ပတ်ထက်ကိုဝင်လာနေပြီဖြစ်ပါတယ်။ဒီမနက်အစောပိုင်းကတည်းကခတ်တူးမြို့ကလမ်းတွေပေါ်မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးတော့တနက်တန်တွေလည်းအခြေကြီးကြားရတယ်လို့ခတ်တူးမြို့တောင်ဘက်ကဒေသခံတဦးက AFP ကိုပြောပါရယ်တိုက်ပွဲတွေကခတ်တူးမြို့အလယ်ပိုင်းမှာရှိတဲ့ဆူဒန်စစ်ဌာနချုပ်တဝိုက်မှာဖြစ်ပြီးတော့စစ်တပ်ဘက်ကလည်းမြို့တော်ခတ်တူးနဲ့ကက်လျက်ရှိတဲ့နိုင်မြတ်တပတ်ကန်းကအွန်ဒမန်မြို့ကိုလေကြောင်းကနေတိုက်ခိုက်တာတွေလုပ်ခဲ့ပါရယ်ပြီးခဲ့တဲ့ April 15ရက်နေ့ကတိုက်ပွဲတွေဆက်ဖြစ်ခြင်းကစပြီးတော့ပြည်ပနိုင်ငံတွေကတော့ဆူဒန်မှာရှိတဲ့သူတို့နိုင်ငံသားတွေကိုဘေးလွတ်ရာကိုလေရင်တွေအပါအဝင်ကုန်းလမ်းရေလမ်းနဲ့အပူတပြင်းကယ်ထုတ်နေကြပါတယ်။နိုင်ငံတကာကြက်ချင်ဒီဖွဲ့ကတော့အလေးချိန်၈တန်ရှိတဲ့လူသားချင်းစာနာမှုအကူအညီတွေကိုဂျော်ဒန်နိုင်ငံကတဆက်ဆူဒန်စိတ်ကမ်းကိုဒီနေ့မှပထမဆုံးအကြိမ်ပို့ဆောင်ခဲ့ပါတယ်။အဲ့ဒီထဲမှာတော့လူနာ1500လောက်ကိုကုသပေးနိုင်မဲ့စေဝါနဲ့ခွဲစိတ်ပစ္စည်းကိရိယာတွေပါဝင်တယ်လို့နိုင်ငံတကာကြက်ချင်ဒီဖွဲ့ကပြောပါတယ်ခင်ဗျာ။